မငိမ့်နိုင်တဲ့လမောင်းတောင်ပြိပခတ်နဲ့ပတ်သက်လာရင်မြေယာရောကြီးကိစ္စသန္တနာနိကဆော့အုံရွှေပြောင်းတဲ့ကိစ္စတဘာဘာပဝင်းချင်းပြည့်စည်ရတဲ့ကိစ္စရွာသူရွာသားတွေဘဝနေမှုထိုင်မှုပြတ်ပြားရတဲ့ကိစ္စတွေဟာထင်သာမြင်သာရှိတဲ့လက်တလောအရေးအရာတွေဖြစ်ပါတယ်။ရေရှင်မှာတောင်တွေလုံးလုံးပျောက်သွားပြီးကျဉ်ကျိုက်ကြီးတွေကြီးပဲကျိန်းခဲ့တဲ့အခါပဝင်းချင်းရေယာနောက်ဆက်တွဲပြဿနာတွေနိုင်နိုင်နင်းနင်းဖြစ်ရှင်းလို့မရနိုင်ပါဘူးလစ်လာသူတွေကဆိုရင်နေကြပါတယ်။ကိုယ်လည်းကိုရလို့ဆိုင်းသာကြားရင်ပွဲသွားကြည့်ထမင်းနှစ်နှံမှန်မှန်စားရရင်ကျဉ်တ်တဲ့တော်သူတောင်သားတွေရှေးပဝေတဏီကလေးကရိုးရိုးသားသားလွတ်ကဲစားတော့လာတဲ့မြေဟာချင်းညီထွက်တဲ့အတွက်လောဘသားတွေကြောင့်ဒီတော်သူတောင်သားတွေဟာသဘာဝကျင်စာတင်ရသူတွေဖြစ်လာရပါတော့တယ်။စိန်ကောင်းကဟဲ့ဆိုရင်တော့ဘာမှစောဒကမတည့်ရဲတဲ့တော်သူတောင်သားတွေခင်ဗျာနိုင်ငံတော်ကပိုင်နေဆိုတဲ့မြေကိုဘသူကဘယ်ချိန်မှဘသူကိုလွှဲပြောင်းပေးမှမသိဘာတွေလုပ်နေကြမှမသိရွာလူကြီးကစီဝေးလာကြခေါ်ရင်သွားနာထောင်တော့ပိုင်းတော့ဘူးမသိဘာမသိနဲ့နေရာတွေလက်လွတ်ဆွန့်ရှုံရပါတယ်။နင့်နာရတာတွေမကျင်နဲ့ရတာတွေထုတ်ဖို့ပြပြန်တော့လဲမိလောင်ဘုံနဲ့ဖြုတ်ခွင်းခံရလူပါအသက်ခံရတဲ့အဖြစ်မျိုးတွေကြုံရပြန်ပါတယ်။ဒါဒီမကားအချင်းဒီစီမံကိန်းနောက်ဆက်တွဲဖြစ်အဆင်မွေတွေရှူရရရသဘာဝပတ်ဝန်းကျင်ပြည့်ရတစ်ချိန်တစ်ခါကစိုက်ပျိုးဖြစ်ထွန်းခဲ့တဲ့မြေတွေပြည့်စည်ရလူမှုဘဝတွေကတောင်းကနင်းဖြစ်ရပြီးထုံးစံအတိုင်းမြန်မာပြည်မှာစီမံကိန်းကြီးတွေလုပ်ရင်ဒေသခံတွေပဲနင်းနာရတာမို့ဘသူတာဝန်မှမသိပေမဲ့သဘာဝကျိန်စာခါးစည်းခံနေရသူတွေဖြစ်နေပါတယ်။တာဝန်ခံမှုကအရေးကြီးတယ်လို့ပြောလာသူကသဘာဝပတ်ဝန်းကျင်နဲ့ပုံပြရေးဆိုင်ရာကိစ္စရပ်တွေဆောင်ရွက်နေတဲ့ EcoDev အဖွဲ့ကဦးဝင်းမျိုးသူပဲဖြစ်ပါတယ်။
တောင်ဝင်းယူတောင်ဝင်းခံမလုပ်ဘူးဆိုရင်တန်ဇာတာတွေကကျွန်တော်တို့ပြည်သူတွေတော့မဟုတ်ဘူးကျေစာတင်နေမှာပဲပေါ့ပြည်သူတွေကတော့ဖြစ်စေချင်ဒါပေမဲ့အစိုးရကတော့အဲတောင်ဝင်းယူတောင်ဝင်းခံမှုကိုပြောမယ်စာသူတို့ကတော့အကောင်းဆုံးလုပ်ထားတယ်ဒါတွေပဲတွင်တွင်ပြောနေတယ
်အစိုးရကအကောင်းကြီးကြီးပဲလုပ်တယ်လို့ပြောပြီးမဲ့လဘရောင်းတောင်ကျင်းညီစီမံကိန်းစုံစမ်းစစ်ဆေးရေးကော်မရှင်အစီရင်ခံစာအတိုင်းအကောင့်တွေမပေါ်တဲ့အတွက်ပြိပခတ်ဆက်လက်ဖြစ်ပွားနေရတာလို့ကော်မရှင်ဥက္ကဋ္ဌဒေါ်အောင်စန်းစုကြည်ကပြောပါတယ်စင်ကစားအကောင့်တဲ့ပေါ်ရေးကော်မတီကဒါကိုညှင်းတဲ့အပြင်ပိုလို့တောင်လုတ်ပေးသေးတယ်လို့ကော်မတီအတွင်းရေးမှုဥတည်မြင့်ကပြောတာပါဒီလိုပြောပေမဲ့စစ်တပ်ပိုင်မြမစီးပွားရေးဥပိုင်ကော်မတီလိမိတက်ကလက်ပတ်နေတဲ့မိုဂျိုဆပ်ဖျူရီအက်ဆစ်ဆက်ယုံနားကကန်ကုန်းရွာသားတွေကတော့သူတို့ရွာကုန်း2013မတ်လမှာဒေါ်ဆန်းစကြည်လာရုံးကစပယ်တောင်ကျေးစင်တောင်မြေယာရော်ကြီးကိစ္စနဲ့မြေသိမ်းပြီးအသုံးမချတဲ့မြေတွေမှာပုံစံတစ်ချပေးဖို့ဥတည်မြင့်ကိုတာဝန်လွှဲခဲ့ပေမဲ့ဘာမှလုပ်မပေးဘူးလို့စွပ်စွဲပါတယ်။ဒီစပယ်တောင်ကျင်းကိုငကိုပုံစံတိုင်းလုပ်ပေးဖို့နဲ့ဘလို့အကောင့်ထဲပေါ်မယ်ဆိုတာရှင်းလင်းဖြေချပေးဖို့လည်းအစိမ်ခံစားမှာပါရှိတာပါ။ဒီလိုထိတ်ပွင့်သွားပြီးကျဉ်ကျက်ကြီးဖြစ်သွားရင်သဘာဝပတ်ဝန်းကျင်ထိခိုက်ရတာကိုဘင်္ဂါလိုအတူကောက်ခေါ်တဲ့ Biodiversity and Nature Conservation Association ဇီဝမျိုးစုံမျိုးကွဲနဲ့သဘာဝထိန်းသိမ်းရေးအသင်းဝင်ပတ်ဝန်းကျင်ထိန်းသိမ်းရေးသမားဥညွမောင်က
လက်ဘရောင်းတောင်အစီရင်ခံစားရေး report ထဲမှာကအက်ဆစ်ဒစ်ဖြစ်မယ်လို့ပါပြီးသားခင်ဗျာနောက်ပြီးတော့အဲ့ဒီထဲမှာ heavy metal တွေရှိမယ်ဆိုတော့အစီရင်ခံစားလိုက်မှာပါပါတယ်အဲသို့တော့သူတို့ကဒီရေကကန်ကုန်းဤကွေဖိုင်ယာလို့ခေါ်တဲ့ဒီအောင်ရေဆိုအောင်မကြောပါဘူးလို့ဆိုတော့ပြောနေတာအဲ့ဒီရေလွားရဲ့အောက်မှာပဲရှိနေပြီလို့သူကသူခန့်သွားပါလိမ့်မယ်ဒါတော့ကျွန်တော်တို့လည်းပုံမှန်မဟုတ်ဘူးဆိုတော့ဘယ်လိုမှပြောလို့မရဘူ
းဆရာဦးညိုမောင်ရောက်ခဲ့တုန်းကကျင်းနေရေဝင့်နေတာကိုယ်တိုင်တွေ့ခဲ့ရတယ်လို့ပြောပါတယ်ကျင်းကြိုက်တဲ့ကရေဟာလွယ်လွယ်ကူကူပြောရရင်အစ်စ်ဒါမှမဟုတ်ငရေမီပါနေတဲ့အတွက်အနည်းအလွန်ကြီးပါတယ်ကျင်းနေစီမံကိန်းကောင်းထဲဖုံနေတဲ့လူတွေဒီစီမံကိန်းကိုထောက်ခံနေသူတွေကရေတွေခန့်သွားမယ်ပြောပေမဲ့ကိုနေရကိုဒေတာကိုမပြတ်ဆောင်ကြည့်နေတဲ့ဒေတာကံတွေလူမှုရေးကွန်ရက်မှာတင်တဲ့ဓာတ်ပုံတွေမှာကျင်းတဲ့စိမ့်ပုပ်ပုပ်စိမ့်ညင်ရေတွေရှိနေတာတွေ့ရပါတယ်။စီမံကိန်းကိုရအောင်ကောင်တဲ့ဖော်ကျင်တဲ့လူတွေပြောသလိုအနာဂတ်ကိုတည်တည်ချာချာမသိရသေးပဲရေတွေခန်းသွားတယ်ဆိုဆရာဦးညွန်မောင်ဆိုရင်ဒါကအ
ဲ့ဒီရက်ဒီတာတစ်ခါပြီးကြောက်ရွံ့ရှင်ကျွန်တော်တို့တိုရန်ရှယ်ရင်းဆိုတာပြောတတ်ပါဘူး။ဒါလည်းဟောမို့ရတာလား။ဘုမပခုတ်ကူမှာယူကြီးတော့လို့အဲ့လေဘရောင်းမှာလည်းဖြစ်ပြီးပါလေဒါကတော့နှစ်ကတော့ကြာပြီပေါ့နော်ငွေတဲ့နေ့50ကျော်လောက်ကအဲ့ဒီကတခါဖြစ်ပြီးညမားချောင်းမှာရှမ်းထွက်သွားအဲ့လိုရွာလိုက်လို့ရှိရင်ဒီကြီးကြီးတွေပြောမှာကြီးရမခမ်းမနေအောင်ဖြစ်ကုန်မှာဒါပေမဲ့ကျွန်တော်တို့ကတော့အဲ့ဒီဟာကိုစိုးရိမ်ဖြစ
်လေဘရောင်းတောင်ကျင်းညစီမံကိန်းစုံစမ်းစစ်ဆေးရေးကော်မရှင်အစီရင်ခံစာအကောင့်တဲ့ဖော်ရေးကော်မတီက အပေါ်ရီတော်လုတ်ပေးတယ်ဆိုပေမဲ့စပယ်တော်ကျင်းဖို့မဲ့ကိစ္စကိုအစင်ခန်းစားရေးဆွဲရေးကော်မရှင်ဖွဲ့ဝင်ဒေါက်ခင်စန်းလိုင်က
ကျမတို့ဒီလောက်တော့အပြည့်ဖို့ပေးမယ်လို့တော့မသိချင်းမရှိဘူးတော်လာတော့ဖို့ပေးမယ်လို့ပြောတယ်။ငကုံမူလာပြောတော့မှတော့ဒီအကြီးကိုတောင်ကြီးလို့ဖြစ်အောင်ပြန်ပြီးတော့ဖို့ပေးမယ်။အဲ့တော့တောင်ပြောက်သွားတာဆိုတာမရှိဘူး။တောင်တစ်လုံးပြန်ပေါ်လာမှာပဲပေါ့။ပြီးတော့ဒီပေါ်မှာပေါ်တော့မြက်တွေပါလေးစိုက်ပေးမယ်၊တစ်ပင်းတွေလည်းစိုက်ပေးမယ်ဒီလိုပြောခဲ့တယ်အရင်ကတော့။ဒါပေမဲ့ကျမတို့ခုနောက်ပိုင်းကြားတဲ့သတင်းရတော့ဒါအကုန်လုံးမဖို့ဘူး။တော်ဝက်ပဲဖို့မယ်လို့ကျမတို့သိရတယ်
။ဒါဟာစပယ်တောင်တောင်နဲ့အကြောင်းပြောနေတာဖြစ်ပြီးလေဘရောင်းတောင်33လုံးလုံးဖြူမယ်တကယ်ကြီးဖြစ်နေတာမို့ဆိုရင်ဇာရီကြီးပါပဲလို့လေလာသူတွေကပြောကြပါရဲ့ရှင်။